အစွဲဝင်ကြီးချုပ်ဘန်ဂျမင်နာတညာဟုဟာသူ့ရဲ့ကာကွယ်ဝင်ကြီးကိုတင်းခနွေနေကယာတုကထုတ်ပယ်လိုက်ပါတယ်အစွဲနိုင်ငံရဲ့တရားရေးစနစ်ကိုပြောင်းလဲမဲ့အစီအစဉ်ရပ်ထားဖို့ကာကွယ်ဝင်ကြီးယော့ဖ်ဂယ်လန်ကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုယာတုကရပ်ဆိုင်းလိုက်တာပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုတွတ်တော်ကလွှမ်းမိုးဆုံးဖြတ်နိုင်တဲ့ဥပဒေပြဋ္ဌာန်းမှုပြင်ဆင်နေတာကြောင့်အစ္စရေးနိုင်ငံအတွင်းမှာဆန္ဒပြပွဲတွေဟာဖေဖော်ဝါရီလကစပြီးဆက်တိုက်ဖြစ်ပေါ်နေခဲ့တာဖြစ်ပါတယ်။အစ္စရေးဆိုရရဲ့အာထုပ်မှုဟာတရားရေးစနစ်ရဲ့တိကျလွတ်လပ်မှုကိုပြပြားစေတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဒီချိုးပတ်မှုဟာတိုက်ပြည်ကိုစိတ်ဝမ်းကွဲပြားစေတဲ့အတွက်ကြောင့်အစီအစဉ်ကိုရလိုက်ဖို့ကောက်ဝဲဝင်ကြီးကပြောဆိုခဲ့တာပါ
။ Honduras နိုင်ငံဟာထိုင်ဝမ်နဲ့ဆက်ဆံရေးဖြတ်တောက်လိုက်ပြီးတော့တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုထူထောင်လိုက်ပါတယ်။ဒါကြောင့်မို့ထိုင်ဝမ်ကိုအတိအမှတ်ပြုတဲ့အချုပ်အခြာပိုင်နိုင်ငံက73နိုင်ငံမှာကျန်မာတော့တယ်။တရုတ်နဲ့ Honduras နိုင်ငံနိုင်ငံကြေးဝင်ကြီးတွေဟာတရုတ်နိုင်ငံမြို့တော်ပြင်းမှာတနင်္လာနေ့ကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတော့ Honduras ရဲ့ဒီဆုံးဖြတ်ချက်ဟာမှန်ကန်တဲ့ရွေးချယ်မှုဖြစ်တယ်ဆိုပြီးတရုတ်နိုင်ငံဂျာယီဝင်ကြီးဌာနကချီးကျူးပါတယ်။ကိုယ်ပိုင်အုပ်ချုပ်မှုရထိုင်ဝမ်ကိုတရုတ်ကပို့ပြီးတော့ရန်လိုလာတဲ့အချိန်မှာအခုဖြစ်ရဟာတရုတ်အတွက်တော့တန်တမာရေးအောင်မြင်မှုဖြစ်တယ်လို့ပဲလက်တင်အမေရိကဒေသအပေါ်မှာတရုတ်ဩဇာတိုးလာတာကိုလည်းဖော်ပြပါတယ်။ Honduras နိုင်ငံဟာထိုင်ဝမ်ကိုအကူအညီဒေါ်လာဘီလီယံချီတောင်းခံခဲ့တယ်လို့ပဲအလားတူတရုတ်နိုင်ငံကလည်းအဆိုပြုခဲ့တယ်လို့ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဂျူဇက်ဝူကပြောပါတယ်။တရုတ်နဲ့အတိတ်ပဲငွေကြေးသုံးပြီးတော့တန်တမာရေးရှင်းပြမှုမလုပ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်နိုင်ငံမှာ1949ပြည်ရင်းစစ်ဖြစ်ပြီးကလေးကတရုတ်နဲ့ထိုင်ဝမ်ကြားမှာနိုင်ငံခြားကတန်တမာရေးဒီအတိမတ်ပြုခံရဖို့အတွက်အပြိုင်ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။